ဘယသုတ်ဒေသနာတော်မှာသမာတာပုဋ္ဌိကဘေးအမာတာပုဋ္ဌိကဘေးလို့ဘေးကြီးနှစ်မျိုးမိန်ကြားခဲ့သမာတာပုဋ္ဌိကဘေးဆိုတာမိဘနဲ့သာသမီတူဦးတူကဲတင်လို့ရတဲ့ဘေးတဲ့အဲ့ဒီဘေးတွေမကြမရောက်ရအောင်ဒီဘေးတွေမှကဲတင်နိုင်တယ်တဲ့အဲ့ဒါသမာတာပုဋ္ဌိကဘေးအဲ့ဒီသမာတာပုဋ္ဌိကဘေးရဲ့၃မျိုးရှိတယ်ထို့တူပဲအမာတာပုဋ္ဌိကဘေးဆိုတာလည်းရှိတယ်အမာတာပုဋ္ဌိကဘေးဆိုတာမိဘနဲ့သာသမီဘသူကမှဘသူကိုမှကဲတင်လို့မရတဲ့ဘေးမြတ်စွာဘုရားတောင်မြတ်စွာဘုရားရဲ့မိဘမပျက်စီးအောင်မကဲတင်နိုင်ဘူးယန္တာရှင်မြတ်ကြီးတွေတောင်သူတို့ရဲ့မိဘဆင်ညွညာတကမပျက်စီးအောင်မသေးချေအောင်မအိုးအောင်မနာအောင်မကဲတင်နိုင်ဘူးတဲ့ဒါကြောင့်အဲ့ဒါလို့ဘသူဘသူကမှကဲတင်လို့မရတဲ့ဘေးကလည်းသုံးမျိုးရှိတယ်တဲ့အဲ့ဒါကိုအာမာတာပုဋ္ဌိကဘေးခေါ်တယ်အမိနဲ့သာသားနဲ့အမိအချင်းချင်းကဲတင်လို့ရတဲ့ဘေးကသမာတာပုဋ္ဌိကဘေးအမိကလည်းသာကဲလို့မရသားကလည်းအမိကဲလို့မရဘသူကမှဘသူကိုမှကဲလို့မရနိုင်တဲ့ဘေးကသုံးမျိုးရှိတယ်တဲ့သမာတာပုဋ္ဌိကဘေးအမိနဲ့သာအချင်းချင်းကဲတင်လို့ရတဲ့ဘေးသုံးမျိုးဆိုတာတခြားမဟုတ်ဘူးတဲ့မီးဘေးရေဘေးတခိုးဓမြတပုံဘေးတဲ့အဲ့ဒီဘေးသုံးမျိုးကတော့အမိကလည်းသားကိုကဲတင်နိုင်ရဲ့ကာကွယ်နိုင်တဲ့သားကလည်းအမိကိုကဲတင်နိုင်တဲ့ကာကွယ်နိုင်တဲ့လူရင်းကတော့တူတူကဲတင်နိုင်ကာဝယ်နိုင်တဲ့ဘေးကြီးမျိုးတဲ့မိလောင်နေဆိုလို့ရှိရဲ့မိတွေကလော့အောင်ပြေးလို့ရတယ်မလောင်တော့ဘူးရေကြီးတယ်ဆိုလို့ရှိရင်လည်းပဲရေမကြီးတဲ့ကုန်းမြင့်အရာကိုသွားနေဒီဘေးမရောက်တော့ဘူးတခုဓမြတပုံဘေးဆိုတာကလည်းပဲဒီဘေးတွေရောက်တယ်ဆိုအဲ့ဒီဘေးတွေမရောက်တဲ့အစိုးရအာဏာစက်ပြန့်နှံ့တဲ့နေရာသွားနေလိုက်အဲ့ဒီဘေးမရောက်တော့ဘူးအဲ့ဒါလို့တူးနဲ့တူးကဲတင်လို့ရတဲ့ဘေးတွေတဲ့မိဘေးရေဘေးသဘုံဘေးအဲ့ဒါတွေကိုသမာတာပုဋ္ဌိကဘေးလို့ခေါ်တယ်ဘယ်သူဘယ်သူမှကဲတင်လို့မရတဲ့ဘေးကတော့အမာတာပုဋ္ဌိကဘေးအဲ့ဒီဘေးကတော့ဩဘေးနာဘေးသေးဘေးဘယ်သူဖြစ်ဖြစ်တန်တဝါလူရဲလို့ဖြစ်လာမွေးဖွားလာပြီဆိုလို့ရှိရင်တဖြည်းဖြည်းတဖြည်းဖြည်းဩတော့တာပဲမအိုးအောင်လှုပ်လို့မရဘူးမအိုးအောင်လှုပ်လို့ရကြပါမလားရတယ်ဆိုလို့ရှိရင်အကုန်လုံးအပြိုလေးတွေဖြစ်နေမှာပေါ့မဟုတ်လားအကုန်လုံးပြိုကျင်ရတာမဟုတ်လားအမျိုးသားကလည်းပြိုကျင်တာပဲအမျိုးသမီးကလည်းပြိုကျင်တာပဲဘယ်သူမှမဟုတ်ဘူးကျင်အမိုးအောင်လုပ်လို့ရလားဒါပေမဲ့တချို့ကြိုးစားတာမရှိဘူးလားမဟုတ်ဘူးအောင်ဘယ်လိုကြိုးစားဖြူနေတဲ့သပင်မဲအောင်ဆေးမဲတုတ်တယ်မလားမဟုတ်ဘူးလားအဲ့တော့ပြိုရောလားအဲ့ဒီစီမဲကဘယ်လောက်ကြာခံတော့အလွန်ဆုံးတစ်လပဲကြာခံတယ်တော်ကြကြပြန်ဖြူတာပဲတခါမြတ်တခါတခါမြတ်တချို့မြတ်မျက်လက်ပြသလိုပဲအခုလာပြီဆိုသပင်နေမဲလို့မလီနုပြုတ်နေတာနောက်နှစ်ရက်သုံးရက်လောက်လာတဲ့အခါကျတော့အိုးသွားပြီဖြူပေါ့ဆိုးထားတဲ့ဆေးတွေကပြက်ကုန်တော့ဘူးတခါတချို့လှုပ်သေးတယ်မအိုးအောင်kidney plastic surgery တဲ့တွန့်နေတဲ့အရေးတွေကို မတော့အောင်နဖူးပဲဆွဲဘေးပဲဆွဲဆွဲပြီးတော့အဲ့ဒီမှမှပလတ်စတစ်နဲ့အကုန်အုပ်ထားလိုက်တယ်အသားသေးသွားတဲ့အခါကျတော့မတွန်းတော့ခုနတွန်းတာတွေပျောက်သွားအဲ့တော့တွန်းတာတွေတော့ပျောက်ပါရဲ့မျက်နှာကဘာဖြစ်နေတော့ကြောက်ရွံ့ပလတ်စတစ်ရုပ်ဖြစ်မနေဘူးလားပြောင်းထင်းနေနဲ့ဟုတ်ကဲ့လားအဲ့တော့လုံးလို့ရသလားမရပါဘူးမရပါဘူးဘယ်လိုမှမရဘူးတဘာဝကိုသူ့တဘာဝကဖြစ်လာပြီဆိုတဖြည်းဖြည်းတဖြည်းဖြည်းရင်းရောအိုမင်းရနောက်ဆုံးကြပြည့်ရဒါသူ့တဘာဝပဲတဘာဝပြန်လှန်တော်လှန်လို့မရဘူးဒါကြောင့်အိုခြင်းဆိုတာမအိုပါလို့တောင့်တာဆိုရကိုမရပြီဇရာဓမ္မမာစီတိအလဗနိယံဌာနံတမနေနဝါပြမနေနဝါဒေဝေနဝါမာရေနဝါကေနစီဝါလောကသမိန်ဇရာဓမ္မအိုရတဲ့သဘောကိုမာစီတိမအိုပါစေမအိုပါစေနဲ့ဟူ၍သမဏေနဝါယဟန်ဒီတော်၎င်းဗျမဏေနဝါပုံနာတိတော်၎င်းမာရိနဝါမာနတ်တိတော်၎င်းဗျာမုဏဝါဗျမာတိတော်၎င်းလောကသမိန်လောက၌ကိနစီတစုံတစ်ယောက်ကမြတ်အလဗနိယံဌာနံတောင့်တလို့မရဘူးတဲ့ဘာလဲတော့ဟိုရာကိုမောအိုပါစေနဲ့လို့ယဟန်ကလည်းတောင့်တလို့မရဘူးပုံနာကလည်းတောင်းတလို့မရဘူးမာနကလည်းတောင်းတလို့မရဘူးမြမာကလည်းတောင်းတလို့မရဘူးနတ်တစုံတစ်ယောက်ကလည်းတောင်းတလို့မရဘူးလောကမှာရှိသည်မြတ်တ attva တွေကဘယ်သူကမှမဟုတ်ပါစေနဲ့လို့တောင်းတာမရဘူးအိုရင်းဆိုတာမအိုပါလို့တောင်းတာဆိုရကိုမရပြီဇရာဓမ္မမာဗျာတိဣတိအဗျာတိဓမ္မမာဗျာတိဣတိအလဗနိယံဌာနံသမဏေနဝါဒေဝေနဝါမာရေနဝါကိနစီဝါလောကသမိန်နာဖျားတတ်တဲ့သဘောယောဂဝေဒနာဆွဲကတ်တဲ့သဘောကိုလည်းပဲမနာမဖျားပါစေနဲ့ယောဂဝေဒနာမဆွဲကတ်ပါစေနဲ့လို့ဘယ်သူမှတောင်းတလို့မရဘူးတဲ့ယဟန်ဘုံနာလည်းတောင်းတလို့မရဘူးနတ်ပြမလည်းတောင်းတလို့မရဘူးလောကမှာဘယ်သူမှတောင်းတလို့မရဘူးအဲ့ဒါလို့သာတောင်းတလို့ရနိုင်မယ်ဆိုလို့ရှိရင်နေမကောင်းထိုင်မသာဖြစ်တဲ့လူနာဆိုရရှိပါဦးမလားမရှိနိုင်တော့ဘူးဆေးုံနေပါဖြစ်မလဲပိတ်ပဲမဟုတ်လားဆေးုံနေပိတ်ဒေါက်တာတွေလဲတဲ့ဆင်းမဟုတ်လားဘာလို့လဲတဲ့ဆင်းရမလဲအဲစေကုစရာမရှိလို့လူနာမရှိလို့မလို့လက်ထဲစင်လက်ထွန်းဒါပဲရှိတယ်အဲ့လိုလောကမှာတဲ့ဒါဖြင့်ရသလားဆိုတော့မရဘူးဘာကြောင့်လဲသူ့သဘောကိုကနာတတ်တဲ့သဘောရှိတယ်တဲ့ယောဂဝိရဏခံစားတတ်တဲ့သဘောရှိတယ်ဘာကြောင့်နာတတ်တဲ့သဘောယောဂဝိရဏခံစားတဲ့သဘောရှိတယ်လဲဆိုတော့ယုံနာနှစ်ခုပေါင်းစုထားလို့မဟုတ်ဘူးလားယုံနာနှစ်ခုပေါင်းစုမှထားပြီဆိုလို့ရှိရင်တော့ယုံနာတဲ့သဘောနာနာတဲ့သဘောဒါကဘယ်တော့မှမလို့ဘူးယုံနာတယ်ဆိုတာယောဂဝေဒနာခံစားရတာပေါ့နာနာတယ်ဆိုတာစိတ်မချမ်းသာတာပေါ့အဲ့ဒါတောင်းတလို့မရဘူးတဲ့ဗျာဒိဓမ္မမာဗျာဒိဤတိအလဗနိယံဌာနံတပနိနဝဒေဝိနဝမာရိနဝဗျာမုဏဝကိနစီဝလောကသမေနာခြင်းဆိုတာမနာပါလို့တောင့်တာဆိုရကိုမရပြီ။နောက်မရဏဓမ္မမာမီတိအလဗနိယံဌာနာသမနေနဝဗျမနေနဝဒေဝေနဝမာရေနဝဗျာမုဏဝကိနစီဝလောကသမေမရဏဓမ္မသေတတ်တဲ့သဘောကိုမာမီတိမသေးပါစေနဲ့လို့သမဏေနဝါဗျမဏေနဝါဒေဝေနဝါမာရေနဝါဗျမုဏဝါကိနစီဝါလောကသမိန်လောကမှာလူနာပြမသတ္တဝါဘယ်တယောက်ကမြတ်တောင်းတာလို့မရဘူးတဲ့သေတတ်တဲ့သဘောရှိတဲ့ အရာဟာသေးတာပဲတဲ့ဟုတ်ဘူးလားဘာလို့သေးရောသေးတတ်တဲ့သဘောမှုပေါ့ဘာကြောင့်သေးတတ်တဲ့သဘောရှိသလဲဆိုတော့သေးတယ်ဆိုတာပျက်စီးတာပဲမဟုတ်လားအဲ့ဒီပျက်တာဟာဘာကြောင့်ပျက်တာတော့ဖြစ်လို့ပျက်တာပေါ့မဟုတ်လားမဖြစ်တဲ့အရာပျက်ပါမလားပျက်ဘူးဖြစ်တဲ့အရာပျက်တာပဲအဖြစ်ရင်တော့ပျက်ပြီဆိုတာသိကြပြီဖြစ်တာရဲ့နောက်ကအမြဲတမ်းကပ်ပါလာနေတဲ့အရာဟာဘာလဲပျက်တာပဲဒါကြောင့်မြတ်စွာဘုရားကဇာတာဇာတာမရန္တိတဧဝံဓမ္မဟိပါဏိနောဣဒါလောဤလောက၌ဇာတာဇာတာမွေးဖွားတိုင်းမွေးဖွားတိုင်းသောပုဂ္ဂိုလ်တို့သည်မရန္တိသေးကြရကုန်၏ပါဏိနောတတ္တဝါတို့သည်ဧဝံဓမ္မဟိဧဝံဓမ္မဧဝမွေးဖွားပြီးလျင်သေးတတ်သောဤသဘောသာလျှင်ရှိကုန်၏ပါတယ်တော့အေးအဲ့ဒါဘလို့သေးရောမွေးဖွားလို့သေးတာပေါ့မဟုတ်လားမွေးလို့တော့မွေးမလာတဲ့လူသေးမလားမသေးဘူးမွေးလာတဲ့လူမှမလွဲတမ်းတွေ့ရမယ့်ဟာကပါလေသေးတာပဲဓာတုဓမ္မရာပဲသူတဘာဝပဲဒါကြောင့်မလို့အဲ့ဒီတဘာဝကိုလည်းသေတတ်တဲ့သဘောကိုမသေးပါစေနဲ့လို့တောင်းတာလို့ဘလို့မှမရဘူးမရဏဓမ္မမာယီမိယတိအလဗဏိယံဌာနသမဏေနဝဗျမဏေနဝဒေဝေနဝမာရိနဝကိနသီဝလောကသမိသေခြင်းဆိုတာမသေးပါလို့တောင်းတာဆိုရကိုမရပြီထို့တူပဲခိယနာဓမ္မမာခိတိအလဗဏိယံဌာနသမဏေနဝဗျမဏေနဝဒေဝေနဝမာရိနဝဗျမုနာဝကိနသီဝလောကသမိကုံတတ်တဲ့သဘောရှိတဲ့အရာကိုမကုံပါစေနဲ့လို့ဆူတောင်းတော်လည်းပဲမရဘူးကုံနာဘာကြောင့်ကုံတော့ဟောရှိလို့ကုံနာပေါ့မဟုတ်ဘူးလားအဲမရှိတဲ့လူကုံမလားမကုံဘူးမရှိတဲ့လူမကုံသရောင်းသားမှာတီဗီများပြက်မလားကားကောပြက်မလားဘာဖြစ်လို့မရှိလို့ပေါ့မရှိရင်မကုန်ဘူးရှိရဲ့ကုန်တာပဲအဲ့တော့ဘာကြောင့်ကုန်တယ်လဲရှိလို့ကုန်တယ်မကုန်သေးခြင်းရင်မရှိအောင်နေမဟုတ်ဘူးလားရှိရင်တော့ကုန်မှာပဲကုန်တတ်တဲ့သဘောရှိတဲ့အရာကိုမကုန်ပါစေနဲ့လို့ဆုတောင်းလို့လည်းမရဘူးထို့တူနတ္တနာဇမ္မာမာနတိတိအလဗဏိယံဌာနပြတ်တတ်တဲ့သဘောကိုလည်းမပြတ်ပါစေနဲ့လို့တောင်းတာလို့မရဘူးပြတ်တတ်တဲ့သဘောဘာကြောင့်ပြတ်သွားတာတော့ဖြစ်လို့ပြတ်တာပေါ့မဖြစ်ရင်မပြတ်ပါဘူးမပြတ်စေခြင်းဖြစ်ကိုမဖြစ်နဲ့ဟုတ်ကဲ့လားဖြစ်တာလာလို့ရှိရင်တော့ပြတ်မှာတော့သိကြတယ်မြေကြီးလက်ခံမလွဲပဲကုံញင်းဆိုတာမကုံမာလို့တောင်းတာဆိုရကိုမရပြီပြက်ချင်းဆိုတာမပြက်ပါလို့တောင်းတာဆိုရကိုမရပြီအိုနာသေးချင်းကုံပြက်ချင်းနဲ့ပက်ပင်းမဆုံမတွေ့တုံပဲမကြုံရလို့တောင်းတာဆိုလဲဘယ်လိုလူမြတ်ဇမာနတ်မြတ်မတတ်စွမ်းပိုင်မရနိုင်လက်မှိုင်ချရသည်တဲ့ဒီသဘောငါးမျိုးမဖြစ်ပါစေနဲ့လို့ဘယ်သူပဲတောင်းတာတောင်းတာဘယ်လိုဖရာယဟနာပဲတောင်းတာတောင်းတာတောင်းတာလို့မရဘူးဖရာလည်းတောင်းတာလို့မရဘူးယဟနာလည်းတောင်းတာလို့မရဘူးအရှင်ပိစိကဗုဒ္ဓလည်းတောင်းတာလို့မရဘူးသာမန်ယဟနာလည်းသာမန်ယဟန်တော်လည်းတောင်းတာလို့မရဘူးလူလည်းတောင်းတာလို့မရဘူးနတ်ဗြဟ္မာဘယ်သူမှဒီငါးမျိုးမဖြစ်ပါစေနဲ့လို့တောင်းတာလို့မရဘာကြောင့်လဲသူဖြစ်ရမယ့်သဘာဝပို့ဟုတ်ကဲ့လားဆိုဥချင်းဆိုတာမအိုပါလို့တောင်းတဆိုရကိုမရပြီ ိုခြင်းဆိုတာမအိုပါလို့တောင်းတဆိုရကိုမရပြီဆိုခြင်းဆိုတာမနာပါလို့တောင်းတဆိုရကိုမရပြီနာခြင်းဆိုတာမနာပါလို့တောင်းတဆိုရကိုမရပြီသေးခြင်းဆိုရာမသေးပါလို့တောင်းတဆိုရကိုမရပြီဆိုဒီတော့မအိုပါစေနဲ့လို့ဘသူကကယ်လို့ရသလဲမနာပါစေနဲ့လို့ဘသူကကယ်လို့ရသလဲမသေးပါစေနဲ့လို့ဘသူကကယ်လို့ရသလဲအဲ့တော့အဲ့ဒီအိုဘေးနာဘေးသေးဘေးဆိုတဲ့၃မျိုးဟာတူးနဲ့တူးကယ်တင်လို့စောင့်ရှောက်လို့ကာကွယ်လို့ရတဲ့ဘေးတွေလားကယ်တင်စောင့်ရှောက်ကာကွယ်လို့မရတဲ့ဘေးတွေလားအဲ့ဒါကြောင့်သူတို့ကိုအမာတာပုဒ္ဓိကဘေးတဲ့။ဗာဘေးတဲ့နော်။ဟုတ်ကဲ့လား။တမာတာပုဒ္ဓိကဘေးတူတူကဲတင်လို့ရတဲ့ဘေးကြီးသုံးမျိုးကတော့ဘယ်ဟာတွေလဲ။မိဘေးရေဘေးတခုရမြတပုံဘေး။ဟုတ်ကဲ့လား။အဲ့ဒါကိုတော့ဘာခေါ်တယ်လဲ။သမတာပုဒ္ဓိကဘေးတူတူကဲတင်လို့စောင့်ရှောက်ကာကွယ်လို့မရတဲ့ဘေးကတော့အမန္တာပုဒ္ဓိကဘေးဘယ်ဘေးတွေလဲဘူဘေးနာဘေးတိဘေးဟုတ်ကဲ့လားအဲ့ဒီ၃မျိုးပေါ်မှာမြတ်စွာဘုရားကထပ်ပြီးနောက်၂မျိုးထပ်ပြီးတော့ဟောတာဂုံညင်းဆိုတာမကုံမာလိုတောင်းတဆိုရကိုမရပြီဆိုပြည့်ချင်းဆိုရာမပြည့်ပါလို့တောင်းတဆိုရကိုမရပြီYeah. ပြည့်ခြင်းနှင့်ပဲ့ပင်မဆုံးမတွေ့တုံပဲမကြုံရလို့တောင်းတဆိုလဲပဲလို့လူမြမြမာနတ်မြမတတ်စွမ်းပိုင်မရနိုင်လက်မှန်ချရသည်ဩနာသေးခြင်းကုန်ပြည့်ခြင်းနဲ့ပဲ့ပင်မဆုံးမတွေ့တုံပဲမကြုံရလို့တောင်းတာဆိုလဲဘယ်လိုလူမြဇမာနတ်မြမတတ်စွမ်းပိုင်မရနိုင်လက်မှန်ချရသည်ဩနာသေးခြင်းကုန်ပြည့်ခြင်းနှင့်ပဲ့ပင်မဆုံးမတွေ့တုံပဲမကြုံရလို့တောင်းတာဆိုလဲဘလိုလူမြဇမာနတ်မြမတ္တမတ္တစွမ်းပိုင်မရနိုင်လက်မှန်ချရသည်ဆိုမှာတော့အလပနိယဌာနသုတ်ဒေသနာလို့မြတ်စွာဘုရားမိန့်ကြတယ်။ဒီတော့မိဘေးရေဘေးတခုရမြတ်တဘုံဘေးဆိုတဲ့သမတဗုဒ္ဓကဘေးတွေ့တော့တွေ့နိုင်ကြတာကြီးပဲသို့တော်လည်းပဲမတွေ့အောင်ရှောင်လို့တွေ့ပြန်ရင်လည်းကယ်တင်လို့ရနိုင်တယ်တဲ့။အိုဘေးနာဘေးသေဘေးကမွေးဖွားလာပြီဆိုလို့ရှိရင်တော့မုတ်ချတွေ့ရမှာပဲမတွေ့အောင်ရှောင်လို့လည်းမရဘူး ဒီဘေးတွေမဖြစ်အောင်ကဲတင်လို့လည်းမရဘူးဒါကြောင့်အမတ္တဗုဒ္ဓကဘေးသို့တော်လေမြတ်စွာဘုရားကဒီဘေးတွေနဲ့မတွေ့တဲ့နီလန်းဒီဘေးတွေငိမ့်တဲ့နီလန်းကိုတော့မြတ်စွာဘုရားကဟောကြားညွှန်ပြဆိုဆုံးมาခဲ့တယ်ပမန္တဗုဒ္ဓကဘေးတွေနဲ့ရောအမတ္တဗုဒ္ဓကဘေးတွေနဲ့ရောမတွေ့နိုင်တဲ့နီလန်းဒီဘေးတွေမှလွတ်မြောက်တဲ့နိလန်းဒီဘေးတွေငြိမ့်တဲ့လီနိလန်းဒီလန်းဒီနိလန်းကိုတော့မြတ်စွာဘုရားမိတ်ကြခဲ့တယ်အဋ္ဌိဘိက္ခဝေမကောအဋ္ဌိဘိက္ခဝေပฏิပဒာတိဏံသမာတာပုဋ္ဌိကနံဘယာနံတိဏံအမာတာပုဋ္ဌိကနံဘယာနံပဟာနာယဘိက္ခဝေခြေသားခြေသမီးတို့တိဏံသမာတာပုဋ္ဌိကနံဘယာနံတဥတုကတင်လို့ရတဲ့ဘေးသုံးမျိုးတို့ကို၎င်းဒိဏအမတာပုဋ္ဌိကနံဘယာနံတဥတုကတင်လို့မရတဲ့ဘေးသုံးမျိုးတို့ကို၎င်းပဟာနာယပယ်ဖို့ရာမေဂောလန်းသည်အဋ္ဌိရှိဤပฏิပဒါအကျင့်သည်အဋ္ဌိရှိဤအဲ့ဒီဘေးလေးလွတ်ဖို့ကင်းဖို့ငြိမ့်ဖို့နိလန်းမရှိမဟုတ်ပါဘူးတဲ့နိလန်းကတော့ရှိပါတယ်တဲ့မြတ်စွာဘုရားအဲ့ဒီနိလန်းမြတ်စွာဘုရားတပါးပဲသိတာပဲဘယ်သူမှမသိဘူးသိပ္ပံပညာရှင်လည်းမသိဘူးဆရာဝန်လည်းမသိဘူးဖီလိုဆိုဖာခေါ်တဲ့တွေးခေါ်မြင့်မြင့်ရေးပညာရှင်တွေလည်းမသိဘူးဒီဘေးကြီးတွေကလွတ်မြောက်ကြောင်းအကျင့်ဒီဘေးကြီးတွေကင်းကြောင်းအကျင့်ဒီဘေးကြီးတွေငြိမ့်ကြောင်းအကျင့်အဲ့ဒီကျင်ကတော့မြတ်စွာဘုရားမှာပဲသိတယ်တဲ့အဲ့ဒီအကျင်ကဘာလဲဆိုတော့အရိယောအဋ္ဌိင္ဂိကောမေကောတဲ့အရိယောဖြူစင်မြင့်မြတ်သောအဋ္ဌိင္ဂိကောအင်္ဂါ၈ပါးနဲ့ပြည့်စုံသောမေကောအကျင့်လမ်းပေတည်းတဲ့ဒီလမ်းဟာဖြင့်ခုနဘေးကြီး၃မျိုးကဘေးကြီး6မျိုးကလွတ်တဲ့လမ်းပဲတဲ့ဒီအကျင့်လမ်းကိုကျင့်ပြီဆိုလို့ချင်းတော့လွတ်မှသေးကြတယ်တနေ့မဟုတ်တနေ့အကျင့်ပြည့်စုံတဲ့အချိန်မှာဒီဘေးကလွတ်မှပဲမပြည့်စုံသေးရင်တော့လည်းမလွတ်သေးဘူးဘယ်အကျင့်လမ်းလဲဆိုတော့မဂ္ဂင်၈ပါးအကျင့်တရားဟုတ်ကဲ့လားဘယ်အကျင့်တရားလဲဘာကလွတ်ကြောင်းအကျင့်လဲပါတဲ့ကဲတင်လို့ရတဲ့ဘေးသုံးမျိုးကဲတင်လို့မရတဲ့ဘေးသုံးမျိုးအဲ့ဒီဘေးကြီးတွေကလွတ်စေနိုင်တဲ့အကျင့်လားဟုတ်ကဲ့လားဘယ်အကျင့်တော့ကျင့်မှုမခက်ပေဘူးလားမဂ္ဂင်၈တန်အကျင့်မှန်နဲ့မဂ္ဂင်၈ပါးအကျင့်တရားတဲ့ကျင့်မှုမခက်ပေဘူးလားအဲတော့လက်လန်းမမီတဲ့အကျင့်ဖြစ်မနေဘူးလားဒီလိုဆိုရင်လက်လန်းမမီတဲ့အကျင့်တော်မြတ်စွာဘုရားကဟောခဲ့ဖို့မကောင်းပါဘူးနော်လက်လန်းမီတဲ့အကျင့်ပဲဟောဖို့ကောင်းဘုရားလည်းဒီဘေးတွေကိုကြောက်ပြီးတော့အကျင့်လမ်းမှန်လိုက်ရှာပြီးကျင့်တာမဟုတ်လားပထမဦးတဲ့လူတွေ့တယ်ဒုတိယနားတဲ့လူတွေ့တယ်တတိယသေတဲ့လူတွေ့တယ်စတုထကြတော့ဘာဆင်းရဲဒုက္ခမှမရှိဘဲနဲ့ငြိမ်းအေးငြိမ်းသက်နေတဲ့ယဟန်ကိုတွေ့တယ်အဲ့ဒီငြိမ်းအေးငြိမ်းသက်တဲ့ဒီယဟန်ကဖြင့်ခါစောစောကတွေ့ကြတဲ့ဘေးကြီးသုံးပါးကလွတ်နေတဲ့ယဟန်ဖြစ်မှာပဲလို့သဘောပေါက်တော့ဒီယဟန်လို့ဖြစ်အောင်ကြည့်ရင်ဖြင့်ငါလည်းပဲဥဘေးနာဘေးဒီဘေးတွေကလွတ်မှာပဲလို့သဘောပေါက်ပြီးတောထွက်ပြီးဥရဝေလတောမှာ6နှစ်ကျင့်သုံးတာမဟုတ်လားဒါပေမဲ့ခရီးမရောက်ဘူးဘာကြောင့်လဲဆိုတော့အကျင့်ကမှားနေလို့ဒုက္ခရစရိယာဆိုတော့ Now 6လ6နှစ်ကျင့်ပြီလို့မှန်မှန်သိလို့အကျင့်မှန်ပြင်လိုက်တဲ့အခါကျတော့မှလမ်းတဲ့သွားပြီးတော့ဆင်းရဲငြိမ့်သွားတာ ပြင်လိုက်တော့ပြင်လိုက်တဲ့အကျင့်မှန်ကဘာလဲဆိုမဂ္ဂင်ရှိတာအကျင့်မှန်ပဲအဲ့ဒီအကျင့်မှန်ကျင့်မှန်ပဲလောဘဒေါသမောဟကိလေသာတွေငြိမ့်ပြီးတော့တပ်မြင့်တာရှင်ညာတော်ရဖျားဖြစ်သွားတယ်ဒီလိုမဟုတ်လားအဲ့တော့မြတ်စွာဘုရားကိုယ်တိုင်လည်းပဲဒီဘေးကြီးတွေကဒီဘေးကြီးတွေကြောက်လို့လွတ်ချင်တာနဲ့ပဲအကျင့်မှန်ရှာရကနောက်ဆုံးမှာအကျင့်မှန်တွေ့ပြီးတော့ဒီဘေးတွေကလွတ်သွားတာအဲ့ဒီအကျင့်မှန်ကဘယ်ဟာလဲဆိုတော့မဂ္ဂင်၈ပါးအကျင့်တရားပဲအဲ့ဒီအကျင့်တရားဟာတတ္တဝါတွေလက်လှမ်းမမီတဲ့အကျင့်တရားလားလို့ဆိုတော့နားမလဲရင်လက်လှမ်းမမီဘူးလို့ထင်ရတယ်နားလဲလို့ရှိရင်တတ္တဝါတိုင်းလက်လှမ်းမီတဲ့ရနိုင်ယူနိုင်ကျင့်နိုင်တဲ့အကျင့်ပဲအခုယောဂီတို့ကျင့်နေတဲ့ဖောင်းနဲ့ပိန်နဲ့လို့ရှူတာကြွတာလှမ်းတာခြားတာရှူတာကိုယ်ရာဆန္ဒရှူတာစားတာစားတယ်စားတယ်ဝါတယ်ဝါတယ်မြူတယ်မြူတယ်ချူတယ်ချင်းတယ်စသည်ရှူတာအဲ့ဒါဟာမဂ္ဂင်ရှင်းတာအကျင့်မှပဲအဲ့ဒါဟာမဂ္ဂင်ရှင်းပါအကျင့်တရားပဲအဲ့ဒီရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းမှာမဂ္ဂင်ခေါနပါသို့မဟုတ်ရှစ်ပါးပါဝင်နေတယ်ဒီအကျင့်ကိုဝိရိယတန်တာနဲ့မှန်မှန်ကြီးကျင့်သွားပြီဆိုလို့ရှိရင်တော့တစ်ချိန်ချိန်မှာဒီဘေးကြီးတွေကမုတ်ချလွတ်သွားမှာပဲအဲ့ဒီဘေးတွေကပဲတန်ត្រာဝဆင်းရဲ့ဘေးလို့ခေါ်တာမဟုတ်လားဟုတ်သလားတန်ត្រာဆိုတာရုပ်တည်နာနေထက်ခါထက်ခါဖြစ်နေတာကိုတန်ត្រာလို့ခေါ်တယ်အရက်ပြောနေဆိုလို့ရှိရင်ဘဝတွေထက်ခါထက်ခါဖြစ်နေတာကိုတန်ត្រာခေါ်တယ်ဟုတ်တယ်မဟုတ်လားဝတ်ဆိုတာလည်းပဲအဲ့ဒါပဲဝတ်နဲ့တန်ត្រာအဓိပ္ပာယ်အတူတူပဲဝတ္တဆိုတာလဲနေတာလဲနေတယ်ဆိုတာအခုနတ်ဖြစ်လိုက်အခုမြတ်မဖြစ်လိုက်အခုလူဖြစ်လိုက်အခုတိရိစ္ဆာန်ဖြစ်လိုက်အခုဘယ်ဘုံသားဖြစ်လိုက်အခုတခါပြန်ပြီးလူဖြစ်လိုက်အခုတခါပြန်ပြီးနတ်ဖြစ်လိုက်မြတ်မဖြစ်လိုက်နေလဲပတ်ပြီးဖြစ်နေတာကိုဝတ်လို့ခေါ်တယ်အဲ့လိုလဲပတ်ဖြစ်နေတာဟာယုံနာမှတပါတခြားဖြစ်တာရှိသလားမရှိဘူးယုံနဲ့နာမယ်ပူပေါင်းပြီးထက်ခါထက်ခါဖြစ်နေတာပဲအဲဒါကြောင့်ယုတ်တင်တန်နေထက်ထက်ဖြစ်တာကိုသန္ဒရာလို့ခေါ်တယ်ယုတ်တင်တန်နေထက်ထက်ဖြစ်တာကိုဝတ်လို့ခေါ်တယ်ဒါတော့ဒီယုံနံဖြစ်လာပြီဆိုတော့ကဖြစ်ဆိုတဲ့ကသူနောက်ကအိုရာပြက်တာပါမလာဘူးလားပါလာတာပဲဖြစ်လာရင်အိုမှုကလွတ်ပါမလားနာမှုပြက်မှုကလွတ်ပါမလားလွတ်တော့ဘူးအဲ့တော့ဒီအိုနာသေးဘေးဆိုတာဖြစ်လို့ပဲသူတို့ဖြစ်ပေါ်လာတာပဲမဖြစ်ဘူးဆိုရင်မဖြစ်ပေါ်တော့ဘူးဒါကအဲ့ဒီဘေးတွေလွတ်ကြောင်းမဖြစ်တဲ့သဘောစီကိုရောက်စေတဲ့အကျင့်လန်းကတော့မဂ္ဂင်၈ပါးအကျင့်တရားပဲဒါကြောင့်ယောဂီဝတ်ပြီးတော့တရားကျင့်တယ်သီလရှင်ဝတ်ပြီးတရားကျင့်တယ်ဒုံလုံးပါယဟန်ခံပြီးတရားကျင့်တယ်ဆိုတာအဲ့ဒီမဂ္ဂင်ရှင်တန်အကျင့်မှန်ကျင့်တာပဲကိုကဝင်ရောက်တာလာတဲ့ရိတ်တာလာရောက်လာတဲ့ငါတရားမှတ်ဖို့ဆိုတဲ့စိတ်ကလေးပဲရှိတယ်တခြားဟာနားမလဲဘူးအဲတချို့တော့နားလဲတာရှိတယ်တရားမှတ်ရင်ဖြင့်ငါစိတ်ဆင်းရဲတာတွေပျောက်မှာပဲစိုးနေတာတွေပျောက်မှာပဲပူဆွေးနေတာတွေပျောက်မှာပဲဒါတော့တော့ရှိတယ်ဒီတဲ့ပို့ပြီးတော့ရည်ရွယ်ချက်ကမသိဘူးရည်ရွယ်ချက်ကအခုဘေးကြီးသုံးမှလွတ်ဖို့ကျင့်တာ။အိုဘေးမှလွတ်ဖို့၊နာဘေးမှလွတ်ဖို့၊သေဘေးမှလွတ်ဖို့အဆုံးစုံသောရည်ရွယ်ချက်ကဒါပဲ။မဟုတ်ဘူးလား။ဘသူအိုခြင်းသလဲ။အိုခြင်းမှုဘသူနာခြင်းသလဲ။ဘသူမှမနာခြင်းမှုဘသူသေခြင်းသလဲ။မသေခြင်းမှုဒါပဲမဲ့လို့မိုးမနာမသေးပဲနေလား။မနေဘူးသို့တော်လည်းမိုးမနာမသေးတဲ့သဘာဝရပြီးတော့ချမ်းသာအောင်လုပ်တဲ့နိလန်ကတော့ဒီနိလန်ရှိတယ်တဲ့မြတ်စွာဘုရားဘယ်နိလန်နော်အကျင့်မှာတဲ့တဲ့ပြောရင်ယောဂီတို့ရှုနေတဲ့ရှုမှတ်မှုတရားပဲဟုတ်ကဲ့လားအဲ့ရှုမှတ်မှုတရားဟာမဂ္ဂင်ရှိတာအကျင့်မှာမယ်အဲ့ဒီထဲမှာမဂ္ဂင်ရှိပါပါတယ်သမဝါယမမှန်စွာအထုံမှုသမ္မကမ္မ တမတမတတိမှန်စွာတတိကရှုမှတ်မှုတမသမารိမှန်စွာစုစိုက်တည်ငြိမ်မှုတမသင်္ကပ္ပမှန်စွာကြံစည်မှုတမဒိဋ္ဌိအမှန်တိုင်းသိမြင်မှုတမဝါစာမှန်သောစကားပြောဆိုမှုတမကမ္မန္တမှန်သောလှုပ်လှုပ်မှုတမအာဇီဝမှန်သောအတမွေဟောညောင်းပြုလုပ်မှုဒါတွေဟာအဲ့ဒီထဲမှာရှုမှတ်တဲ့ထဲမှာအကုန်ပါတယ်ဒါကြောင့်ဒါဟာမဂ္ဂင်၈တန်းကျင့်မှမယ်ဒါကြောင့်ဒီကနေ့မဝိလာတိတို့လူသီလရှင်ဝတ်လာတာရည်ရွယ်ချက်ကအဲ့ဒီဘေးကြီး၃မျိုးမကယ်နိုင်တဲ့ဘေးကြီး၃မျိုးကလွတ်ဖို့ရာအတွက်မဂ္ဂင်၈တန်းအကျင့်မှန်ကျင့်မှုရောက်လာတာအခုဒီကဒုံလဘရဟန်းတော်တွေဒုံလဘရဟန်းခံပြီးကျင့်တယ်ဆိုတာလည်းပဲဒီဘေးကြီး၃မျိုးကလွတ်ဖို့အတွက်ရည်ရွယ်ပြီးတော့ဒီအကျင့်ကျင့်မှုဝတ်လာတာမဟုတ်ဘူးလားအဲ့တော့ကိုရည်ရွယ်ချက်ကိုကိုသိရလားပြောလိုက်တော့သိပြီမဟုတ်လားအဲပြောလိုက်တော့သိပြီအဲ့တော့အဲ့ဒီရွယ်ချက်သိအောင်ဆိုလို့ရှိရင်မကျင့်မဲနဲ့သိမလားမကျင့်မဲနဲ့လွတ်မလားမလွတ်ဘူးဘာလို့မှပဲလွတ်မလဲကျင့်မှပဲလွတ်မှာပဲနိမန်လမ်းမှာဆရာသမားညွှန်ကြားပြသထားတဲ့အတိုင်းစနစ်တကျကျူးကျူးဆဆကျင့်မှပဲတဖြည်းဖြည်းလွတ်ငြိမ်းတဲ့စီကိုရောက်ရောက်ရောက်ရောက်ရွေ့ရွေ့သွားပြီးတော့နောက်ဆုံးသာလွတ်ငြိမ်းတဲ့အချိန်ကြီးရောက်မှာဆိုမိဝေရေဝေသဘုံဘေးနဲ့ဩဝေနာတိလွတ်လွတ်လေလင်မြတ်ကျင်စဉ်ကမဂ္ဂင်ရှိပါအစဉ်ပွားဟုဘုရားမြတ်စွာမိန့်တည်မိဝေရေဝေသဘုံဘေးနှင့်ဩဝေနာတိလွတ်လွတ်လေလင်မြတ်ကျင်စဉ်ကမဂ္ဂင်ရှိပါအစဉ်ပွားဟုဘုရားမြတ်စွာမိန့်တည်မိဝေရေဝေသဘုံဘေးနှင့်ဩဝေနာတိလွတ်လွတ်လေလင်မြတ်ကျင်စဉ်ကမဂ္ဂင်ရှိပါအစဉ်ပွားဟုဘုရားမြတ်စွာမိန့်တည်သို့အဲ့ဒီမဂ္ဂင်၈ပါးအကျင့်ဆိုတာဘယ်လိုကျင့်တာတော့ဟမ်ယုတ်ဖြစ်သည်မြန်နံဖြစ်သည်မြန်မလစ်လတ်ရအောင်ရှုမှတ်တာဟုတ်ကဲ့လားမဂ္ဂင်၈ပါးအကျင့်ဆိုတာဘယ်လိုပါလဲမလစ်လတ်ရအောင်ရှုမှတ်တာတနေ့လို့ရှုမှတ်မှုချင်းဆက်ဆက်မိအောင်ရှုမှတ်တာအဲ့လိုရှုမှတ်ပြီဆိုလို့ရှိရင်တော့အဲ့ဒီထဲမှာမဂ္ဂင်၈ပါးပါဝင်ပြီရှုမှတ်မှုစပြီဆိုရင်စိတ်ကတည်ငြိမ်လာတယ်တမာရီဖြစ်လာအဲ့ဒီတမာရီအာကောင်းလို့စိတ်တည်ငြိမ်မှုအာကောင်းလာပြီဆိုရင်သိစရာရှိတဲ့ရုပ်ရဲ့မမြဲခြင်းရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောသိလာတယ်သိစရာရှိတဲ့နာမ်ရဲ့ မမြဲစင်းရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်ဆိုတဲ့သဘောကိုသိလာတယ်။အဲ့ဒီအသည့်တွေဟာဝိပဿနာဉာဏ်တွေပဲ။ဒီဉာဏ်တွေတဆင့်နဲ့တဆင့်ရင့်ကျက်သွားပြီဆိုလို့ရှိရင်တော့မဲအသည့်ဖိုလ်အသည့်ဆိုက်သွားပြီဆိုလို့ရှိရင်အဲ့ဒီဘေးကြီးသုံးမျိုးကလွတ်တလောက်လွတ်ကြော။ပထမဆုံးမဲရယုံနဲ့တော့လည်းမလွတ်သေးဘူး။ဒုတိယမဲတတိယမဲသတ္တထမဲသတ္တထမဲရပြီဆိုတော့လုံးဝလွတ်သွားပြီ။ဒါကြောင့်ယောဂီတို့ဟာမိမိတို့သာမန်စိတ်ချမ်းသာရုံမျှစိတ်ဆင်းရဲပျောက်ရုံမျှပူဆွေးတော့ကရောက်တာငြိမ်းရုံမျှအထုတ်တာမဟုတ်။ကဲတင်လို့မရတဲ့ဥဝိနာပေတီပေဆိုတဲ့ဒီဘေးကြီးသုံးမျိုးကလွတ်ဖို့ရာအတွက်ဒီမဂ်ဂင်ရှင်းတန်အကျင့်မှန်ကိုကျင့်ကြံပွားများအထုတ်နေတာပဲလို့သဘောပေါက်ပြီးတော့ဒီပေကြီးသုံးမျိုးမုတ်ချလွတ်ရမယ်ဆိုတဲ့စိတ်နဲ့နေရောညပါအခမ်းမလတ်နိုးနေသမျှတစ်ချိန်လုံးမပြတ်မလတ်ရုပ်ဖြစ်တိုင်းနာဖြစ်တိုင်းရှုမှတ်ပွားများကြိုးစားအထုတ်ကြခြင်းအပြင်ယုံနာနှုတ်ရဲ့အနိစ္စဒုက္ခအနတ္တသဘောမှန်ကိုအမှန်တိုင်းသိမြင်တဲ့ဝိပဿနာဉာဏ်၄တစ်ဆင့်နဲ့တစ်ဆင့်ရင်ကျက်ပြီးမဉ္ဇဉ်ဖူဉ္ဇဉ်နဲ့နိဗ္ဗာန်ကိုဝင်နိုင်ကြပါစေ
။ခုချိန်ကစပြီးရေမျိုးချမ်းနေရိတ်တာဆရာတော်အရှင်သင်္ကာအဘိဝိသကဗုဒ္ဓအနိစ္စချမ်းသာစွာနေထိုင်ဤတရားတော်ကိုဟောကြားတော်မူပါတော့မေရှင
်။ဘုန်းကြီးအရင်နှစ်တွေကအသည့်အမြင်မှမှချမ်းသာရတရားနဲ့တိပ္ပေဆိုင်ဘွားတရားတော်များကိုအတန်လွင်ဟောကြားခဲ့ပါတယ်။တိပ္ပေဆိုင်ဘွားတရားကတရားသဘောနည်းနည်းတော့အမိနည်းနည်းခက်ပါတယ်။ဒါကြောင့်ဒီနှစ်တော့အများသိလည်းတဲ့အချက်ကလေးတွေကိုထည့်ပြီးဟောပါမယ်။တရားကိုတော့ဗုဒ္ဓအနိစ္စချမ်းသာစွာနေထိုင်ဤတရားတော်လို့နာမည်တက်ကြပါစို့။ဒီချမ်းသာစွာနေထိုင်ဤကိုလူတိုင်းသိထားတယ်လို့ထင်ပါတယ်။မအောင်လဲဆိုတော့လူတိုင်းဟာကိုယ်စင်းရဲ့စိတ်စင်းရဲ့မရှိပဲချမ်းချမ်းသာသာနေထိုင်နေရတဲ့လူတွေကြီးဖြစ်လို့ပါပဲ။ဒီလိုချမ်းချမ်းသာသာနေထိုင်နေကြပြီတဲ့ဘုရားရှင်တော်မြတ်ဖះညွှန်ကြားတော်မူတဲ့ချမ်းသာစွာနေထိုင်ဤကိုတော့သိတဲ့လူရှားပါတယ်။ဒါကြောင့်မဲအနေထိုင်မတတ်လို့မစင်းရဲ့စင်းမဲနဲ့စင်းရဲ့နေကြတဲ့လူတွေချမ်းသာတဲ့မလေးရတဲ့မချမ်းသာနိုင်ရတဲ့လူတွေပဲများနေပါတယ်ချမ်းချမ်းသာသာနေထိုင်နေကိုသိလို့အနေထိုင်တတ်ကြရင်ဖြင့်ဆင်းရဲနေပါသည်ချမ်းသာများမှာသိကြပါတယ်ယုံနာနှစ်ပါးပေါင်းစုထားတဲ့တတ္တဝါတိုင်းဟာရှင်တော်မြတ်ဘုရားဟောကြားတော်မူတဲ့ဒုက္ခသစ္စာတဘောအရာဆင်းရဲအဆုဘုံတက်တဲ့ပဲဆိုတာတော်တော်မှန်ပါတယ်သို့တော်လည်းဒီဆင်းရဲကဂုဏ်လုံးချုပ်မလွတ်နိုင်သေးမီမှာဆင်းရဲတတ်တာကလောက်တက်တာအောင်ချမ်းသာရတော့ရအောင်စီမံဖန်တီးလို့ဖြစ်တဲ့နည်းလမ်းတွေရှိတော့ရှိပါတယ်။အဲ့ဒီနည်းတွေတည်းကပထမဆုံးပြောချင်တဲ့နည်းကတော့ရောင်ရဲတင့်နေမှုပါပဲ။စာဝနေရေးအတွက်လောကီစည်းဝါးဥစ္စာကိုရှာတာကအစဘာမဆိုတင့်နေရောင်ရဲတဲ့ရင်ချမ်းသာပါတယ်။တန်တုဋ္ဌိပရမန္တနံရတဲ့ပစ္စည်းဥစ္စာတွေပိုးပြီးလိုချင်လောဘဆိုမပွားစေပဲရသည်များနဲ့တင့်တယ်ရောင်ရဲပြီးလောင်းကအောင်ချိုးကြံချွေတာသုံးဆွဲတတ်ရင်ချမ်းသာတော့ချမ်းသာပါတယ်ဒီလိုမဟုတ်ဘဲနဲ့အဆုံးအမရှိတဲ့လောဘရဲ့အလိုကိုလိုက်ပြီးရလေလိုလေဦးတစေဆိုတလိုအပေါ်အငွေတွေကိုရဖို့ကြိုးစားအထုတ်နေရင်တော့မချမ်းသာပါဘူးဒီနေရာမှာရှိတာနဲ့တင်းနေရမယ်လို့မဆိုလိုပါဘူးရတာနဲ့တင်းနေနေတယ်လို့ဆိုလိုပါတယ်လူဟာအသက်ရှင်နေသမျှကာလပတ်လုံးသောနေရပြည့်စုံမှုအတွက်လောဘကိုလုံးဝမပယ်နိုင်သေးတဲ့အခါမှာဒီလောဘဟာရှိသလောက်တော့ရှိနေရတာပါပဲ။ဒါကလည်းအခြေအနေလိုက်ရှိတော့တဲ့ရှိတိုက်သလောက်တဲ့မပူမကဲစီပဲရောင်ရဲတင့်နေမှုနဲ့လောဘကိုဇက်တက်ပေးနိုင်ရင်ချမ်းသာပါတယ်။ပုံစံပြောရရင်လူတယောက်မှာတလားစားဖို့ငွေ30ပဲရှိရဆိုရပါစို့။သူဟာရှိတာနဲ့တင့်နေလို့မရပါဘူး။နောက်ထပ်ငွေရဖို့ဉာဏ်ဝိရိယရှိသလောက်ကြိုးစားရှာဖွေရပါလိမ့်မယ်။သူ့ဉာဏ်ဆောင်ဝိရိယသံရှိသလောက်ကြိုးစားရှာဖွေလို့ငွေတရားရတယ်ဆိုကြပါစို့။အဲ့ဒီတရားနဲ့တင့်နေညောင်ရဲ့ပြီးလောက်ငါအောင်စီမံဖန်တီးရပါမယ်။ဒီလိုဆိုရင်ချမ်းသာသလောက်ချမ်းသာပါတယ်။အဲ့လိုမဟုတ်ဘဲနဲ့ ရတာနဲ့မတင်နိုင်မယောင်ရဲပဲမရနိုင်တဲ့900တထောင်ကိုလှမ်းတောင့်တာကြီးလောဘဆိုတက်နေရင်မချမ်းသာတော့ပါဘူးအဲ့ဒီအတော်မတတ်နိုင်တဲ့လောဘကနေပြီးဒေါသမာမာနအိတ်တမစ္စရိယစတဲ့တရားစုတွေလည်းပေါက်ပွားလာတတ်ပါတယ်အဲ့ဒီတရားစုတွေဆင်းပွားလာတော့ပိုးဆင်းရဲပြန်ပါတယ်ဒါကြောင့်လူချင်းတတ်မဲ့တဲ့လောဘကိုတင်းနေညောင်ရဲမှုနဲ့ဇက်တတ်ပေးနိုင်ရင်ချမ်းသာတလို့ချမ်းသာကြောင်ထင်ရှားပါတယ်ဒါကြတဲ့အဲ့ဒီတင့်နေညုံရဲမှုဟာနေရာဒေသအချိန်အခါအခြေအနေနဲ့လိုက်လျောတဲ့တင့်နေညုံရဲမှုဖြစ်ဖို့လိုပါတယ်ရှင်ကဝိရိဟတိုင်းပြည်ကြီးကိုဆွံ့ငယ်ပြီးတောထွက်ရတဲ့ပြုလာတဲ့ဝိရိဟရတဲ့နဲ့ခန္ဓာရတိုင်းပြည်ကြီးကိုဆွံ့ငယ်ပြီးတောထွက်ရတဲ့ပြုလာတဲ့ခန္ဓာရရတဲ့တို့အတူတကွနေထိုင်ခဲ့ကြပါတယ်ရတဲ့နှစ်ပါးဟာတင့်နေညုံရဲမှုကိုလက်ကမ်းပြုပြီးဆွမ်းခံလို့ရသမျှနဲ့မျက်တအောင်၃000ကတရားကျင့်သုံးနေကြတော့အလွန်ချမ်းသာကြပါတယ်ဒီလိုနေလာရင်ကတနေ့တော့ဝိရိယရတဲ့ကဆွမ်းစားကြည့်တဲ့အခါမှာဆွမ်းခံရကရလာတဲ့စားထုတ်ကလေးမကုန်မဲကျန်နေတာနဲ့လုံကြုံရချုံတစ်ခုထဲမှာတိတ်ထားပါတယ်။နောက်တနေ့ရတဲ့နှစ်ပါးဆွမ်းစားကြတဲ့အခါမှာစားမပါတော့ဝိရိယရတဲ့ကတိတ်ထားတဲ့စားထုတ်ကလေးတွားယူပြီးဂန္ဓာရရတဲ့ကိုပေးပါတယ်။ဂန္ဓာရရတဲ့ကစားပေကရတယ်လို့မြင်တော့ဝိရိယရတဲ့ကအရင်နေ့ကတိတ်ထားတဲ့စားဖြစ်ကြောင်းပြောပါတယ်။ဒီရင်နဲ့ကန္တာရယတေကဝိရိဟယတေကိုပြစ်တင်ချိန်မှုလို့လာပါပဲ။သူပြစ်တင်မှုကဝိရိဟယတေအမင်ဟာဘာအသုံးကြတယ်လဲ။ယူဇနာ300ကျယ်ဝင်တဲ့ဝိရိဟတိုင်းပြည်ကြီးနဲ့တကွထင်းနှံစီစဉ်ရောရွှေငွေဥစ္စာဗန္ဓာကြီးကြတွေပါဆွံ့လို့ပြီးယတေပြုလာခဲ့တယ်။အခုယတေဖြစ်လာတဲ့အခါကျမှရတာနဲ့မတင်နိုင်နိုင်ပဲဒီစားလေးမဖြစ်စလောက်ကိုတတ်တတ်မဲ့မဲ့နဲ့ကြောက်နေကြကြသိသိထားတဲ့ဆိုတာအင်မတန်မလျော်ကန်တဲ့အလုပ်ပဲလို့အပြစ်တင်ပါတယ်။ခန္ဓာရရဲ့အပြစ်တင်တာဟာတင်လိုက်လို့တင်တာပါ။စီစဉ်ဥစ္စာတွေစွန့်လို့ပြီးရတဲ့ဖြစ်လာမှတော့တနေ့တာဆန်းခံလို့ရသမျှနဲ့ရောင်ရဲတင်နေမှဣတိဒုက္ခရတဲ့ဖြစ်ရတဲ့အရာသာရတဲ့ချမ်းသာရမှာပေါ့။ဒီလိုမဟုတ်ပဲနောက်တနေ့စာအတွေ့တတ်မဲ့တွေ့တာပြီးသုံးပြီးသိထားရင်စားကလေးမဖြစ်လောက်ပင်ဖြစ်စေဦးတော့လုံုံမြင့်နေရရှာရတယ်သိင်းကြီးရတယ်မုံဆိုလုံမလွင့်ရအောင်ပိုးမွားသားသမင်စတဲ့တရိတ်ဆန်နေမစားမတော့ရအောင်စောင့်ရှောက်ရတယ်သမင်များအစားအလွန်ကြိုက်တဲ့လုံညုံမလုံညုံမမလားလို့လဲတကြောင်ကြကြတဆိုးရရင်ဖြစ်နေရတယ်အဲ့ဒါလို့စသည်ဖြင့်တနေ့တာရသမျှနဲ့မတင်းနေမယောင်ရဲတော့ဒုက္ခတွေထပ်ဆင်ပွားလို့ဆင်းရဲတွေများရပါတယ်ဒါကြောင့်တွားထွက်ပြီးရတဲ့မှပြုလာရင်တော့ဒီလိုအသေးဖွဲလေးကစပြီးရောင်ရဲတင်းနေမှုလိုပါတယ်ဒါပေမဲ့ဒီဝိရိယယတိဟာယတိအဖြစ်နဲ့မဟုတ်ပဲဝိရိယရမင်းအဖြစ်နဲ့လာဆိုရင်တော့သူ့တင့်တယ်ရောင်ရဲမှုကတမျိုးဖြစ်ရပါလိမ့်မယ်။မိမိတိုင်းပြည်နဲ့သာတင့်နေရမယ်။သူကတိုင်းပြည်ကိုလူချင်းမျက်စိမရှိရဘူး။တင့်လျော်လျော့ပတ်တဲ့နေမှုစားမှုစီစဉ်ခံစားမှုနဲ့သာတင့်တယ်ရောင်ရဲရမယ်။လုံလုံခဲခဲမဖြစ်စေရဘူး။ဒီလိုဖြစ်ရပါလိမ့်မယ်။ဒီလိုမင်းအဖြစ်နဲ့ကြတော့ခုနပြောခဲ့တဲ့စားလို့စားဝယ်တောက်ဖွဲ့မျိုးကစသည်မမဆိုမယုံမဖိတ်မပြတ်မစည်းရအောင်ကိုယ်တိုင်နဲ့သူတို့တိတ်တိတ်တိတ်တိတ်စီစီလောက်ရလိမ့်မယ်။တိုင်းသားကြီးတို့လူများကိုလည်းပဲသူတိတ်တိတ်စီတိတ်တိတ်ချိုးကြံတာအောင်ညွှန်ကြပေးရပါလိမ့်မယ်။အမိတ်အနာထားတဲ့ရင်လည်းထားရပါလိမ့်မယ်။ဒါကြောင့်တင့်နေရောင်ရဲမှုဟာနေရာဒေသအချိန်ကာလအခြေအနေနဲ့လိုက်လျောတဲ့တင့်နေရောင်ရဲမှုဖြစ်ဖို့လိုတယ်လို့ပြောခဲ့တာပါပဲ။အဲ့ဒီလိုတနေရောင်ရဲမှုမျိုးလက်ကင်ထားရင်လူတိုင်းဟာကိုယ့်အခြေအနေလိုက်ထိုက်တဲ့ချမ်းသာမှုကိုရကြတာပါပဲဒုတိယချမ်းသာဆိုနေထိုင်နေကတော့အဟောင်းကိုလည်းမပြန်နဲ့အသည့်ကိုလည်းမကြံနဲ့ဖြစ်စေပစ္စုပ္ပန်မှာတင့်နေရောအောင်စိတ်ကိုထားဆိုတဲ့ဤပါပဲတို့တို့ပြောရရင်တော့ပစ္စုပ္ပန်ကြကြနေရင်ချမ်းသာတယ်လို့ဆိုလိုပါတယ်လူတိုင်းဟာအတိတ်ဘဝခရီးကိုလည်းရှောက်ခဲ့ကြရပြီအနာဂတ်ဘဝခရီးကိုလည်းရှောက်ကြရဦးမယ်အခုလောလောဆယ်ပစ္စုပန်ဘဝခီးကိုလည်းပဲရှောင်နေကြသေးတယ်။လူအများကြီးရဲ့အတိတ်ဘဝခီးဟာဆူညောင်ခလုတ်ကသိန်းတွေများလို့မตายရမဖြောင်မြူးသလိုအနာဂတ်ဘဝခီးကိုလည်းပဲตายရဖြောင်မြူးလိမ့်မယ်လို့မညွန်မှန်းနိုင်ကြပါဘူး။ဒါကြောင့်အတိတ်ဘဝခီးအကြောင်းတွေကိုပြန်ပြောင်းစဉ်းစားဆင်ခြင်နေရင်စိတ်ချမ်းသာဖို့နဲ့စိတ်ဆင်းရဲဖို့ကပိုများတတ်ပါတယ်။ပြီးတော့အနာဂတ်ဘဝခီးကိုကြံတွေးမျှော်ခေါ်မိကြရင်လည်းအကောင်းဆုံးကိုတွေ့ကြရတော့မှာပဲလို့မျောလင့်ထားနိုင်တောင်မှပဲမျောလင့်ထားတဲ့အတိုင်းဖြစ်မှဖြစ်ပါမလားဆိုတဲ့တန်မြတ်စိတ်ကြောက်ညာစိတ်စိုးရိမ်စိတ်တွေကဖြစ်ပြီးနှိမ့်ဆက်တတ်ပါသေးတယ် မလေးရမရတဲ့အနာကသိုးတဲ့အနာကကိုမျိုးနဲ့နေရတယ်ဆိုရင်တော့စိတ်ဆင်းရဲလိုက်မှပြောစရာမလိုတော့ပါဘူး။ဒါဖြင့်ဒီနေ့လောလောဆယ်ရှောင်နေရတဲ့ပစ္စုပန်ဘဝခရီးကတော့တာယာဖြောင်မျိုးသလားလို့မေးစရာရှိပါတယ်။ဒါနဲ့လောကသဘာဝအရာလူများစုအတွက်မတာယာမဖြောင်မျိုးတာကပဲများပါတယ်။မတာယာမဖြောင်မျိုးတော့လည်းပဲယခုလောလောဆယ်လင်ငင်းဘဝလင်ငင်းကိစ္စကိုရင်မဆိုင်မဲရှောင်နှင်းနေလို့မရပါဘူး။ဒါကြောင့်ဉာဏ်ဝိရိယဇောတ္တိကိုအရင်ခံပြီးအကောင်းဆုံးဖြစ်အောင်ပြိုပြိုပါပါရင်ဆိုင်တတ်ရပါတယ်။အဲ့ဒီလိုရင်ဆိုင်ရင်လက်ငင်းအချိန်ကြီးဟာဘလောက်ပဲဆိုဆိုအဲ့ဒီအဆိုးတွေကအကောင်းကိုမြင်အောင်ရွေးကြည့်ပြီးအစင်ပြေအောင်အသိဉာဏ်နဲ့နှလုံးသွင်းရပါတယ်။ဒါကိုယောနိသောမနတိကာရလို့ခေါ်ပါတယ်။ဒီလိုဆိုရင်ချမ်းသာတော့ချမ်းသာပါတယ်။ဘုန်းကြီးငယ်စဉ်ရှင်းနေသားလောက်ကရေခတ်ခြင်းတော့မိခင်ကတင့်တော်တဲ့ရေဦးလေးတစ်လုံးပွဲပေးပါတယ်။အဲ့ဒီရေအိုးကလေးနဲ့ရေလွင့်သွားပြီးရေခတ်ရတာကိုအင်မတန်ကြီးအကျဉ်းကြီးကျေနပ်နေပါတယ်။ဒီနေ့တော့ရေအိုးကိုရေထည့်ပြီးနှုတ်ခမ်းကဆွဲမလိုက်တာမှရေအိုးဟာအုံပွင့်သွားပါတယ်။ရေအိုးနှုတ်ခမ်းကအခွေလိုက်လက်ထက်မှပါလာပါတယ်။ဒီအခါမှာအင်မတန်နှစ်သက်လာတဲ့ရေအိုးကွဲသွားတာကိုနှမျောခြင်းဝန်းနေခြင်းစိတ်ဆင်းရဲခြင်းမဖြစ်ဘဲနဲ့အိုးကွဲတော့ပြည့်တောင်းရသေးတယ်လို့စိတ်ထဲမှာဖြစ်ပေါ်တဲ့အတိုင်းနှုတ်ကလည်းထုတ်ပြောမိပါတယ်။ဒါဟာလင်းငင်းပစ္စုပန်ဆက်ဆက်တွေ့နေရတဲ့အခြေအနေဆိုတဲ့ကအကောင်းကိုရွေးကြည့်ပြီးအစဉ်ပြေအောင်အသိအနဲ့နှလုံးသွင်းမိတာပါပဲ။ယောနိသောမနတိကာရလို့ဆိုရပါမယ်။ဟောခါတော့ကတော့ဒီတရားသဘောတွေကိုနားမလည်သေးပါဘူး။ဘုရားရှင်တော်မြတ်ဖရာရဲ့တရားတော်များကိုလေ့လာမိမှလောကသဘာဝကိုစဉ္ညာသုံးတာမိမှပဲခုံငယ်စဉ်ကဖြစ်ခဲ့တာဟာဒီသဘောကိုလို့သဘောပေါက်မိတာပါ။ဒေမိယဇတ်တို့မှာစလာမပြောတဲ့တင်မီမင်းသားကိုခမည်းတော်မင်းကြီးရဲ့အမိန်တော်အရသူ့နန္ဒယထာလေးကမြို့ပြင်မှာတက်ပြီးမြေပြုတ်ဖို့တွင်းတူးနေပါတယ်။ဒီအချိန်မှာတင်မီမင်းသားကအခွင့်ကောင်းမယ်ဆိုပြီးယထာလေးကိုသွားစကားပြောပြီးတော့ပြန်လွှတ်လိုက်ပါတယ်။သူကတော့တော်ရဲဝင်သွားပြီးယသေးကိုတရားကျင့်နေပါတယ်။လေးရဲ့ရှိတော့သူခမည်းတော်မြေတော်တွေသူ့ထံရောက်လာကြပါတယ်။အညိုယောင်လျော်တင်ငန်းကြမ်းကြမ်းကြီးကိုဝတ်ထားတဲ့တင်မီရယသေးလေးဟာသူခမည်းတော်မြေတော်တွေကိုတည့်ရမိုးကြောင်းလေးရဲ့အပြင်မျက်မှာတွေ့ဆုံဧကခံပါတယ်။တဲ့တယ်ကိုအဲ့ကိုပြုတဲ့အနေနဲ့သူစားတဲ့တတိတည့်ရတွေကိုကျွေးတော့မင်းကြီးနဲ့မိဖုရားဟာသူတို့သားစားတဲ့ဒီအစာကြမ်းကြီးတွေနဲ့မြို့ပြောကြီးလည်းလမ်းဆန်းပြီးကြက်တွေရှိလာတဲ့သူတို့သားရဲ့မျက်နှာကိုဖက်ဆက်ဆက်ဆက်ကြည့်တော့ဘယ်လိုမှမဖက်မဟမိတာနဲ့အာအာလဲတဲ့အာအောလဲအာအောနေကြပါတယ်။ဒါနဲ့မနေနိုင်ကြလို့သားတော်ဟာဒီလောက်ကြမ်းတမ်းတဲ့အစာအစာတွေစနိုင်ရပါရဲ့နဲ့ပါရရဲ့မျက်နှာအစဉ်ဟာဘာကြောင့်ကြီးလင်းဝန်းပါနေရပါသလဲလို့မေးတော့တင်မိယယသိလေးကအခုလိုဖြေပါတယ်သူ့အဖြေဟာအလွန်မှတ်သားစရာကောင်းပါတယ်အတိတန်နာနုသောစာမိနဗ္ဗဇ္ဗမနာကတံပစ္စုတ်ပန်နေနာယာပေမိတေနဝနောပတိရတိအကျွန်ုပ်ဟာအတိတ်ဖြစ်ရမြတ်ကိုပြန်တွေးပြီးဆိုရင်ဘူးဆွေးမနေပါအနာဂတ်ရေးကိုလည်းမျှော်တွေးတောင်းတာမနေပါလည်းငင်းပစ္စုတ်ပန်အခြေအနေဖြင့်မျှတအောင်နေပါတယ်ဒါကြောင့်ရုပ်ဆင်းကြီးလင်းဖြစ်ပါတယ်လို့ဖြေပါတယ်။တော်ကြီးမြမဲအလင်တည့်ရမှုတဲ့ငယ်ကလေးမှနေပြီးတည်တည်တည့်ရတေကူတာစားတော့နေရပါရဲ့နဲ့ရုပ်ဆင်းညိုးရော၆သွေးချင်းမဖြစ်ပဲကြီးလင်းဝင်းပါဆိုပြနေရခြင်းဟာလင်းငင်းတွေ့ကြုံနေရတဲ့အခြေအနေကိုအကောင့်တကကြည့်ပြီးတင့်တဲ့အောင်နှလုံးသွင်းတတ်တဲ့အတွက်စိတ်ချမ်းသာနေလို့ပါပဲ။ပြီးတော့ယနေ့ကလေးကအနာဂတပါဇ္ဇပါယအတိတ္တာနုသောစနာဧတေနဘာလာတုတ်တန္တိနလောဝဟရိတောလူတောလူမိုက်တွေဟာလူကြီးကအတိတ်ရေးတွေကိုပြန်တွေးဆိုရင်နေတတ်ကြပါတယ်မဖြစ်လာသေးတဲ့အနာဂတ်အရေးတွေကိုလည်းမျှွေတွေးတောင်းတာနေတတ်ကြပါတယ်ပစ္စုပန်ကြကြမနေတတ်ကြပါဘူးဒါကြောင့်မဲသူတို့ယုံစင်းတွေဟာရိပ်ဖြတ်ထားတဲ့ကြီးရိုးလိုညှို့ရ၆တွေနေကြတာပါပဲလို့လည်းထပ်ဆင့်ပြီးပြောလိုက်ပါသေးတယ်ထို့သော်လည်းအတိတ်ကချွေးရင်ချက်တွေကိုသင်္ကန်းစာယူခြင်းအနာဂတ်ရေးအတွက်တင့်လျော်တဲ့ကြိုတင်ပြင်ဆင်စီမံမှုပြုလုပ်ခြင်းဆိုတာကတော့ထိုက်တလောက်တော့ရှိရပါလိမ့်မယ်။အတိတ်အနာဂတ်အရေးကိုပူဆွေးတောင်းတာပြီးတိတ်အလေးနဲ့မထားဖို့ပဲလိုပါတယ်။မနေ့ကနဲ့နဲ့ဖြန်တဲ့ဒီကနေ့ပို့ပြီးအရေးကြီးတယ်ဆိုတဲ့သဘောပါပဲ။ဒီနေ့လည်းငယ်အချိန်တွေကိုအဆင်ပြေအောင်အသင့်အတင့်နှလုံးသွင်းနေထိုင်သွားတတ်ရင်ချမ်းသာပါတယ်။အင်္ဂလိပ်လို live now ပစ္စုပန်ကြကြနေပါဆိုတဲ့နည်းပါပဲ။အခုပြောခဲ့တဲ့တင်းနေညောင်ရွက်စွာနေထိုင်နည်းနဲ့ပစ္စုပန်ကြကြနေထိုင်နည်းနှစ်နည်းလုံးဟာလက်ကျင်ရင်ရပါတယ်လက်ကျင်လို့အသားကျလာတဲ့အခါမှာ အထူးစဉ်ညနှလုံးသွင်းမနေရတော့ပဲသူ့အလိုလျောက်အစဉ်ပြေအောင်နှလုံးသွင်းမိပြီးဖြစ်ဖြစ်သွားရပါတယ်ဒီတော့ချမ်းသာပါတယ်သို့တော့လည်းဒီနေ့လေဟာချမ်းသာစွာနေထိုင်နေမှာဒုက္ခဒုက္ခဆိုတဲ့ဆင်းရဲကိုသာတက်တရာရစေတဲ့ဆင်းမီးလိုသဘောမျှတာဖြစ်ပါတယ်ဝိပရိနာမဒုက္ခပြောင်းလဲဖောက်ပြန်ဆင်းရဲနဲ့သင်္ခါရဒုက္ခဖြစ်ပျက်ဆင်းရဲကိုမငြိမ့်စေနိုင်ပါဘူးမြတ်စွာဘုရားကတော့ဒီဆင်းရဲသုံးမျိုးလုံးကိုညင်းစေတဲ့တတ္တရာနီးနေနီးထိုင်နီးကိုလည်းပဲညွှန်ကြားခဲ့ပါတယ်ဒီနည်းကိုတော့မြစ်ဖြတ်စေလို့ခေါ်ရပါလိမ့်မယ်အဲ့ဒါကဘာလဲဆိုတော့ရုပ်ဖြစ်သည်မနာမ်ဖြစ်သည်ကိုအမြဲမပြတ်တတိနဲ့စောင့်ရှုတဲ့နီးပါပဲဒီလိုတတိနဲ့စောင့်ရှုရမှာအတိတ်ယုံနာနဲ့အနာဂတ်ယုံနာတွေကိုစောင့်မရှုရပါဘူးဘာကြောင့်လဲဆိုတော့အတိတ်ယုံနာတွေဟာချုပ်ပြတ်သွားကြပြီဟုတ်မရှိကြတော့ပါဘူးအနာရယုံနံတွေကလည်းမဖြစ်ပေါ်လာကြသေးလို့မရှိရသေးပါဘူး။ဒါကြောင့်သူတို့ကိုရှုလို့မရပါဘူး။ဒီတော့လောလောဆယ်ရှိစေဖြစ်စေပစ္စုပန်ယုံနံကိုပဲရှုရပါတယ်။ဒါကြောင့်ဒီနေ့လည်းပစ္စုပန်ညကြနေထိုင်နည်းတစ်မျိုးပါပဲ။ဒီနေထိုင်နည်းနဲ့နေထိုင်သူကိုမြတ်စွာဘုရားကဗတ္တိကရတ္တတနေ့တာချမ်းသာစွာနေထိုင်သူလို့မြင်ကြတော်မူခဲ့ပါတယ်။အဲဒီစောင့်ရှုနေထိုင်တဲ့နည်းကိုမြတ်စွာဘုရားကမဇ္ဈိမနိကေဗတ္တိကရတ္တတုတ်မှာအတိတန္တနွားကမေယနပ္ပတိကင်ခေအနာဂတံစသည်ဖြင့်ဟောတော်မူခဲ့ပါတယ်။တွားမှုလာမှုထိုင်မှုထားမှုပွေးမှုဆမ်းမှုစားမှုတောင်းမှုလှုပ်ရှားမှုစတဲ့ယုတ်တဘောတွေဖြစ်တိုင်းဖြစ်တိုင်းစိတ်ကူးစလားကြံစည်မှုလူကျင်တတ်မဲ့မှုစိတ်ဆိုးစိတ်ပျက်မှုစတဲ့စိတ်တဘောတွေဖြစ်တိုင်းဖြစ်တိုင်းဖြစ်ဆဲဖြစ်ခိုင်မှာဖြစ်နေရှိနေတဲ့အတိုင်းတတိနဲ့အမြဲတစေစောင့်ရှုနေလို့ရှိရင်တနေ့တာလည်းမဟုတ်ပဲအမြဲတစေချမ်းသာစွာနေထိုင်သူဖြစ်နိုင်ပါတယ်ဒီနည်းနဲ့ချမ်းသာရနိုင်မှုကိုနည်းနည်းပြောပါဦးမယ်မိမိတို့တဏှာမှာထင်ထင်ရှားရှားဖြစ်ပေါ်နေတဲ့ရုပ်သဘောစိတ်သဘောတွေကိုတတိနဲ့မရှုရင်အဲ့ဒီရုပ်အဲ့ဒီစိတ်တွေကိုတည်မြဲနေတဲ့အတ္တအသက်ဝိညာဉ်အနေနဲ့လဲဆွဲယူမိပါတယ်ပုဂ္ဂိုလ်တတ္တဝါငါအနေနဲ့လဲဆွဲယူမိပါတယ်အဲ့ဒီလိုဆွဲလန်းယူမှမိတော့အဲ့ဒီပုဂ္ဂိုလ်တတ္တဝါငါဆွဲကနေပြီးလူကျင်တတ်မဲ့နှစ်သက်တွေ့တာတွေစိတ်ဆိုးစိတ်ပြန်မာနတက်တာတွေစတဲ့ကိလေသာတရားစိုးတွေဖြစ်ပွားလာပြီးဆင်းရဲတော့တာပါပဲအဲဒီလိုအမှတ်မဲ့မနေပဲရုပ်ဖြစ်တိုင်းနာမ်ဖြစ်တိုင်းပစ္စုပန်တဲ့တဲ့အရှိကိုအရှိအတိုင်းတတိနဲ့မပြတ်ရှုနေရင်တော့ဒီရုပ်တဲ့နာမ်တွေရဲ့ပင်ကိုယ်ရဲ့အတွင်းသားသဘာဝကလေးတွေကိုဉာဏ်နဲ့ရှင်းရှင်းကြီးတွေ့မြင်လာပါတယ်ဒီတော့အာလုံဟာသဘောတရားတွေကြီးပဲပုဂ္ဂိုလ်တ attva ဆိုတာငါဆိုတာတည်မြဲနေတဲ့အတ္တဝိညာဉ်အတ္တဆိုတာတကယ်စင်စစ်တော့မရှိပါလားလို့သဘောပေါက်လာပါတယ်ဖြစ်ပေါ်လာပြီးပျောက်ပျောက်သွားကြတာကြီးပဲဖြစ်ချင်ပြည့်ချင်းနဲ့မကောင်းတဲ့ဟာတွေကြီးပဲအခိုင်အမာအာကိုးစရာအနှင့်သားဆိုလို့ဘာမှမရှိတဲ့ဟာတွေကြီးပဲလို့လဲအနိစ္စဒုက္ခအနတ္တသဘောမှန်တွေကိုအမှန်တိုင်းသိမြင်လာပါတယ်ဒီအသည့်မှာအမြင်မှန်တာမဋ္ဌိဉာဏ်တွေကြောင့်ပဲလောဘဒေါသစတဲ့ကိလေသာတွေငြိမ့်နေတော့ချမ်းသာနေတာပါပဲ။ဒါကြောင့်ဒီပစ္စုပန်ကြကြရှုပြီးနေနေထိုင်နေလို့ချမ်းသာစွာနေထိုင်နေလို့ခေါ်ရပါတယ်။ဒီနည်းကိုတရားရိပ်သာမှတ်သားပြီးထိုင်နေစဉ်ညာလျှောက်နေမှသာအသုံးပြရမယ်လို့မြတ်စွာဘုရားမဟောခဲ့ပါဘူး။မိမိတို့အိမ်မှာနေ့စဉ်အိမ်မှုကိစ္စတွေဆောင်ရွက်နေတဲ့အခါမှာယုံမှစာတင်ကြောင်းမှစသဖြင့်တက်ဆိုင်ရာလုပ်ငန်းကိစ္စတွေလုပ်နေစဉ်မှလည်းလောလောဆယ်ပြုမှုနေတဲ့အပြုမှုတွေကိုဖြစ်နိုင်နေမြအကြမ်းမင်းမင်းဖြစ်ဖြစ်ပစ္စုပန်တဲ့တဲ့စောင့်ရှုလေ့ကျင့်ပွားများနေရင်တဖြည်းဖြည်းထင်ရှားတဲ့ချမ်းသာရုပ်ကိုရလာမှမဟုတ်ချပါပဲဒီနည်းကိုဖြစ်နိုင်နေမြလိုက်နာကျင့်သုံးနေရင်အလုံးလုံးနေစဲမှတခြားကိုစိတ်အယောင်နေပါပြီအလုံးထဲမှာပဲများသောအားဖြင့်စိတ်တည်ငြိမ်နေလို့ချမ်းလဲချမ်းသာပါတယ်အလုံးလည်းပြင်းမှမသိမပင်မပန်းလည်းပြည်သွားတတ်ပါတယ်အနည်းဆုံးလမ်းသွားတဲ့အခါမှာခြေရောက်လှုပ်ရှားမှုကိုရှုသွားရင်တောင်မှစိတ်ဒီငြိမ်ချမ်းသာစွာနဲ့လူရအရက်ကိုတက်တက်တန်တန်နဲ့ရောက်သွားတတ်ပါတယ်။ဒီနည်းကိုအပြည့်အဝလိုက်နာကျင့်သုံးနေရင်အနုပါတိဒေသနိဗ္ဗာန်ခေါ်တဲ့အကျွမ်းမဲ့ချမ်းသာအထိရရှိနိုင်ပါတယ်။ဒီနည်းနဲ့ပတ်သက်လို့ပြောစရာတွေခမ်းမြတ်ကြံပါသေးတယ်။သို့တော်လည်းအချိန်မရလို့နောင်အခွင့်သာတဲ့အခါကျမှပဲဆက်ပြီးပြောရပါတော့မယ်။ဒီတော့အခုပြောခဲ့တဲ့ဗုဒ္ဓနိညာချမ်းသာစွာနေထိုင်နည်းသုံးနည်းကိုလိုက်နာကျင့်သုံးနိုင်ကြလို့အမြဲတစေဆင်းရဲလွတ်ကင်းချမ်းသာခြင်းနဲ့ပြည့်စုံကြပါစေ။တတ္တဝါမှန်၍တရားတွေ့ချမ်းမြေ့သာယာရှိပါစေ။